ချမ်းနိုင်ငံတွင်းကအလုရှင်တွေနဲ့ရွှေပြောင်းအလုသမားတွေပေါ်အကျိုးသက်ရောက်မှုတွေညော့နေအောင်လှုပ်ဆောင်တဲ့အနေနဲ့ရွှေပြောင်းအလုသမားများဆိုင်ရာဥပဒေသည့်ပြဋ္ဌာန်းမှုရက်120နောက်ဆုံးလိုက်ကြောင်းထိုင်းဒုတိယဝန်ကြီးချုပ်ဝစ်ဆာနူခရီယာငမ်ငါတောက်ကြနေမှာပြောပါတယ်အလုသမားဝန်ကြီးနိုင်ငံတော်ကောင်စီအမျိုးသားလူမျိုးရေးကောင်စီကုံသွေးဆိုင်ရာပူးတွဲကော်မတီစက်မှုနဲ့ဘဏ်လုပ်ငန်းစတဲ့အနေပဲအသီးသီးကတာဝန်ရှိသူတွေနဲ့ဒူးဝန်ကြီးချုပ်ခရီယာငမ်တို့အစိုးရအိမ်တော်မှာတွေ့ဆုံအပြီးမှာရက်ရွှေဆိုင်မဲ့ကိစ္စဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ကတော့ဆုံးရှုံးနှစ်နာမှုတွေအတွက်သူ့အနေနဲ့နားလေသဘောပေါက်ကြောင်းအခုလိုရက်ရွှေ့ဆိုင်လိုက်ပြီမဲ့လဲတချင်ချင်မှာတော့ဥပဒေကိုပြဋ္ဌာန်းကျင့်သုံးသွားရမှာဖြစ်တဲ့အကြောင်းနဲ့တရားမဝင်အလုသမားတွေနဲ့လူမောင်ကိုကုသူတွေကိုတော့ဥပဒေအတိုင်းအရေးယူသွားမှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်ချန်အိုချာကပြောသွားတာဖြစ်ပါတယ်ဒီတော့တွင်ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာနဲ့ကမ္ဘောဒီးယားကရွှေ့ပြောင်းအလုသမားတွေတနည်းတနည်းထောင်ထဲချီပြီးတော့ပြန်ထွက်သွားနေကြတယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးအဖွဲ့ကတောက်ချာနေမှာပြောပါတယ်နိုင်ငံသားအလုသမားတွေကိုထိန်းကုပ်မဲ့အမိန့်တရဒီလအစောပိုင်းမှာစတင်အသက်ဝင်ပြီးတဲ့နောက်အခုလိုထွက်သွားနေကြတာဖြစ်ပါတယ်နိုင်ငံသားအလုသမားစီမံခန့်ခွဲရေးဥပဒေအရထုတ်ပြန်တဲ့အမိန့်ဟာဇွန်လ18ရက်နေ့ကစပြီးအသက်ဝင်တာဖြစ်ပါတယ်ဒီအမိန့်ရတရားဝင်အထောက်အထားရှိတဲ့နိုင်ငံသားအလုသမားတယောက်ကိုအလုံခန့်ထားတဲ့အလုရှင်တူဟာဒံငွေထိုင်းဘတ် 8,000 အမေရိကန်ဒေါ်လာနဲ့ဆိုရင်တော့ 23,000 ကျော်ပေးဆောင်အောင်မှာဖြစ်ပါတယ်ဒီတင်းကျပ်တဲ့ပြည်ထောင်ချောင်းစီးပွားရေးလုပ်ငန်းတချို့ဟာတရားဝင်အထောက်အထားမဲ့အလုသမားတွေကိုအလင်းမြန်ထုတ်ပစ်တာဒါမှမဟုတ်လက်ရှိပြည်ပအလုသမားတွေအတွက်အလုလုခွင့်လက်မှတ်လျှောက်ထားတာတွေလုပ်နေကြရပါတယ်